လသမဂလူကြုံရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်ကိုတရုတ်ရုရှားနဲ့အိန္ဒိယနိုင်ငံသုံးနိုင်ငံကမဲမပေးပဲကြံအဖွဲ့ဝင်နိုင်ငံ၁၂နိုင်ငံစလုံးကထောက်ခံခဲ့ကြပါတယ်။နှစ်ပေါင်း80ကျော်အတွင်းမြန်မာနိုင်ငံအရေးပထမဆုံးချမှတ်တဲ့ကုလသမဂ္ဂလူကြုံရေးကောင်စီရဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ချမှတ်နိုင်အောင်အဆိုတင်သွင်းခဲ့တဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာတာမတ်ကြီးဘာဘရာဝူဒ်ဝတ်ကတော့မြန်မာပြည်သူတွေရဲ့အခွင့်အရေးဆန္ဒနဲ့အကျိုးစီးပွားအတွက်ရှေ့ရှုတဲ့ဆုံးဖြတ်ချက်ဖြစ်သလိုစစ်ကောင်စီကိုပြည့်ပြည့်စုံစုံအသိပေးလိုက်တာလို့လည်းပြောကြားခဲ့ပါတယ်။
With this adoption, the Council has responded to the calls of ASEAN leaders for UN support.
ကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာအာဆီယံခေါင်းဆောင်တွေကသူတို့ကြိုးပမ်းမှုတွေကိုကုလသမဂ္ဂရဲ့ထောက်ခံကူညီပေးဖို့တောင်းခံထားတာကိုတုံ့ပြန်လိုက်တာဖြစ်တယ်လို့တာမတ်ကြီးကပြောကြားခဲ့တာပါ။လူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ပြီးအာဆီယံဘုံသဘောတူညီချက်900ကိုအခိုင်အမာအကောင့်ထည့်ဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့နဲ့ချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟာအတားမချိပေးအပ်နိုင်ဖို့ဖြစ်ပါတယ်။ဒါ့အပြင်ဒေါန်ဆန်းစုကြည်နဲ့သမရဦးမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့တောင်းဆိုထားပါတယ်။အခုလူညိုရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အရလာမယ့်မတ်လကျရင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကလူညိုရေးကောင်စီကိုအစီရင်ခံတင်ပြရမယ့်ကိစ္စဟာလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုသုံးသပ်ဖို့အရေးကြီးတဲ့အခွင့်အလမ်းဖြစ်ပြီးနောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့လည်းတာမတ်ကြီးဘာဘရာဝူဒ်ဘတ်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်အထူးတာမတ်ကြီးရောဘတ်ဒူးကတော့ဒီဆုံးဖြတ်ချက်အရေးယူမှုတွေဟာမြန်မာနိုင်ငံအတွင်းပေါ်ပေါက်နေတဲ့သွေးထွက်တန်ရုံမှုတွေအဆုံးသတ်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုပါတယ်။
The resolution is a strong next step in the council's efforts to address the Myanmar military regime's egregious behavior.
ဒီဆုံးဖြတ်ချက်ဟာမြန်မာစစ်ကောင်စီရဲ့ဆိုးဝါးကြမ်းကြုတ်တဲ့ပြုမှုဆောင်ရွက်မှုတွေအပေါ်လူမျိုးရေးကောင်စီကနောက်တစ်ဆင့်အရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ပြောထားတာပါ။ဒီအရေးယူဆောင်ရွက်ချက်ဟာလုံလောက်မှုမရှိသေးဘူးဆိုတာကိုလည်းတာမတ်ကြီးရောဘတ်ဒူးဒ်ကအထူးအမှတ်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တာမတ်ကြီးကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပဋိပက္ခတွေကိုပြင်ပကအဖြေရှာပေးရုံနဲ့အလင်းအမြန်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။လူခွင့်ရေးကိုနိုင်ငံရေးအရအသုံးချတာမျိုးမလုပ်သင့်ပဲလူညိုရေးကောင်စီမှာတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှာပဲဆွေးနွေးသင့်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။